ဩစတြေးလျနိုင်ငံနယ်စပ်မြို့နှစ်ခုစီကိုရွှေပြောင်းဒုက္ခသည်3000လောက်စနေနေ့အစောပိုင်းမှာရောက်ရှိလာကြပါတယ်။ဟန်ဂေရီနိုင်ငံကနေပြီးတော့ခြေချင်းလျှောက်လာကြတဲ့ရွှေပြောင်းဒုက္ခသည်1500လောက်နီကယ်စတော့ဖ်မြို့စီကိုရောက်လာခဲ့တာမှာသူတို့ကိုဩစတြေးလျရဲနဲ့ကြက်ချင်ကြီးအဖွဲ့တွေကဗီယက်နာမြို့တော်စီကိုသွားတဲ့ဘတ်စကားရီပေါ်ကိုတင်ပေးခဲ့ကြပါတယ်။ဟီလီဂန်ခွတ်မြို့စီကိုတော့ဒီဟန်ဂေရီအစိုးရစီစဉ်ပေးတဲ့ဘတ်စကားတွေနဲ့ရောက်လာသူ1600လောက်ရှိပြီးတော့သူတို့ဟာလည်းဗီယက်နာမြို့တော်နဲ့ဩစတြေးလျမှာဒုတိယအကြီးဆုံးကရက်မျိုးရစီကိုသွားတဲ့ဘတ်စကားတွေနဲ့ခီးဆက်သွားခဲ့ကြပါတယ်။ခရီးဆက်နိုင်ငံမှာရောက်နေကြတဲ့ရွှေပြောင်းဒုက္ခတဲ့အမြောက်အများဟာလည်းအနောက်ဥရောပနိုင်ငံတွေစီဆက်သွားနိုင်ဖို့အတွက်ဟန်ဂေရီနယ်စပ်ဖက်စီကိုဘတ်စကားတွေနဲ့သွားနေကြပါတယ်။ဆာဗီးယားနဲ့နယ်စပ်ဘက်ကနေခရီးရှားစီကိုရောက်လာတဲ့ရွှေပြောင်းဒုက္ခတဲ့၃ရက်အတွင်းမှာ1900ထက်မနည်းရှိနေပြီးတော့ခရီးရှားအစိုးရအနေနဲ့အနောက်ဥရောပနိုင်ငံတွေစီကိုသွားချင်တဲ့သူတွေကိုသူ့ရဲ့နိုင်ငံတွေကနေဖြတ်သွားခွင့်ပေးမယ်လို့ခရီးရှားဝန်ကြီးချုပ်ဆိုရန်မီလနိုဗစ်ကပြောကြားခဲ့ပါတယ်။ဟန်ဂေရီနိုင်ငံရဲ့နေဆက်နာကရွှေပြောင်းဒုက္ခသည်တွေယာယီစရဲချနေကြတဲ့ဘယ်လီမန်စတယ်မြို့မှာဒုက္ခသည်တွေကိုဒီကနေ့စနေနေ့မှာသွားရောက်တွေ့ဆုံပြီးတဲ့နောက်မှာခရီးရှားဝန်ကြီးချုပ်ကခုလိုပြောခဲ့တာဖြစ်ပါတယ်။ဆလိုဗေးနီးယားနဲ့ဟန်ဂေရီနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေမြောက်ပိုင်းနိုင်ငံတွေဘက်ကိုခရီးဆက်မှာတားဆီးထားပေမဲ့လည်းခရီးရှားနိုင်ငံမှာတောင်တင်နေကြတဲ့ဒုက္ခသည်တွေဟာအဲ့ဒီနိုင်ငံတွေကိုဖြတ်ကျော်ပြီးတော့သွားနိုင်ဖို့အားထုတ်နေကြပါတယ်ရှင်။